ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ဆိုင်ဖို့အတွက်အရေးကြီးအဆိုကိုဒီကနေ့လွတ်တော်မှာတင်သွင်းလိုက်ပါတယ်။ဒီလိုတင်သွင်းတာနဲ့ပတ်သက်ပြီးတော့မနက်ဖြန်မှာဆက်လက်ဆွေးနွေးမှာပါ။လက်ရှိဖြစ်နေတဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်ထဲမှာလူထောင်ပေါင်းများစွာအိုးမဲ့အိမ်နဲ့ထွက်ပြေးနေကြရပြီးပြည်သူတို့ချို့ကလည်းအသက်ခံရတဲ့အထိအတိဒုက္ခရောက်နေကြကြောင်းလွတ်တော်ကိုယ်စားလှယ်ကပြောပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းကမမေခါကပေးပို့ထားပါတယ်ရှင်။
ဒီကနေ့လွတ်တော်မှာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကကြောင်မဲလွတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းအောင်ကအခုလိုတင်သွင်းခဲ့တာပါ။လက်ရှိချိန်မှာရှမ်းပြည်မြောက်ပိုင်းကြောင်မဲခရိုင်အတွင်းမှာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA နဲ့တအောင်းအမျိုးသားလွတ်မြောက်ရေးတပ်မတော် DNL တို့နိုင်ငံတဲ့ကြောင်မဲတို့မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံပြည်သူတွေမှာအိုးမဲ့အိမ်မဲ့ထွက်ပြေးနေရပါတယ်။ဒီပေါ်မှာအခုလိုဦးဆိုင်ထွန်းအောင်ကအရေးကြီးအဆိုတင်သွင်းခဲ့တာပါ
။ကြောင်မဲမြို့နယ်အတွင်းစစ်ဘေးရှောင်လူဦးရေမှာ 3,000 ကျော်ရှိပြီးကယ်ဆယ်ရေးစခန်းစုစုပေါင်း 18 ခုအထိထားရှိခဲ့ရပါတယ်။ဂျေးလက်နေပြည်သူများ၏အိုးအိမ်အတက်အန္တရာယ်စိုးရိမ်စွာရင်ဆိုင်ကြုံတွေ့နေရပါတဲ့ဖြင့်ဗလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနှင့်ကျောင်းမဲမြို့နယ်အတွင်းအများဆုံးတိုက်ပွဲများရပ်ဆိုင်နိုင်ရင်စစ်ဘေးရှောင်ပြည်သူများ၏လူမှုဒုက္ခများအားအများဆုံးဖြည့်ရှင်းဆောင်ရွက်ပေးနိုင်ပါရန်နိုင်ငံတော်အစိုးရရှမ်းပြည်နယ်အစိုးရနှင့်တက်ဆိုင်ရာအဖွဲ့အစည်းများအားလုံးအားတိုက်တွန်းကြောင်းအရေးကြီးအဆိုတင်တွန်းအပ်ပါသည
်ဒီပြင်ဦးဆိုင်ထွန်းအောင်ကလက်ရှိမှာဒေသခံပြည်သူတွေအနေနဲ့ဖမ်းဆီးခံရမှုတွေတပ်ဖြတ်ခံရမှုတွေရှိနေကြောင်းဒီလိုဖြစ်ပေါ်နေမှုကိုအမြန်ဆုံးအဖြေရှာဖို့နဲ့ရပ်တန့်နိုင်ဖို့အတွက်လည်းစ조사ပေးဖို့တောင်းဆိုလိုက်ပါသေးတယ်ဒီလိုရောက်ရှိလာတဲ့ဒုက္ခသည်တွေအတွက်တက်ဆိုင်ရာပြည်နယ်အစိုးရဘက်ကနေကူညီပေးမှုဟာအားနည်းနေပေမဲ့တမတော်ဘက်ကတော့နှစ်ဖက်တိုင်းရင်းသားလက်နက်ကိုင်တွေကြားမှာညှက်နေတဲ့ပြည်သူတွေအပေါ်မှာကာကွယ်ပေးမှုတွေလုပ်နေတယ်လို့ဇီဝိတလူမှုဒုက္ခကယ်ဆယ်ရေးအဖွဲ့ကဥတင်မောင်သိန်းကအခုလိုပြောပြပါဗျ
။လက်ရှိနေသားကတော့တိုက်ပွဲတွေရပ်သွားဖို့ဆိုတော့ကျွန်တော်တို့မှန်းဆလို့မရနိုင်သေးပါဘူး။ဒုက္ခတွေလောလောဆယ်ကျွန်တော်တို့ဈေးချုပ်ထားတာ3,000နဲ့100နဲ့100ယောက်ရှိပါတယ်ကျွန်တော်တို့လက်တလို့ရနေတဲ့တရင်အရာကလည်းပဲဒါကြောင့်လည်းဖြတ်ပြီးတော့ကျွန်တော်ရှိူလာနေကြပါတယ်တက်မတော်ကနေတိုင်တဲ့အချိန်လေးဝင်ပြီးတော့မှတက်လိုက်တဲ့မြောက်ဝင်ပြီးတော့ထိလိုက်တဲ့အခါကျတော့သူတို့လည်းထိတွေ့မှုတွေဖြစ်ပါတယ်ဖြစ်တော့တစ်ဖက်လက်နက်ကင်ဖွဲ့စီကသုတ်သွားတယ်ပေါ့နော်တောဆန်ရောဇာသားကြီးအပြင်ကိုထွက်လာလို့ရပါတယ်ခင်ဗျအဲအဲ့လိုအနေထားလေးနေနေပဲတက်မတော်လည်းတော့ကူညီပါတယ်သူ့ရဘက်ကတော့ကျွန်တော်ရင်းနေချိန်ဒီတော့ဘာမှမကြားသေးပါဘူ
းရှမ်းပြည်နယ်အခြေဆိုင်တိုင်ရင်းသားလက်နက်ကင်တပ်ဖွဲ့နှစ်ခုကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကပိုပြီးတင်းမာလာနေပါတယ်လာနေချီဖြစ်ပွားနေတဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ထောင်ထဲချီတဲ့စစ်ဆောင်ဒုက္ခသည်တွေအခက်အခဲအမျိုးမျိုးနဲ့ရင်ဆိုင်နေကြရပါတယ်။အစိုးရနဲ့အပြည့်အဝလက်မှတ်ထိုးထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီနဲ့တအောင်းပလောင်အမျိုးသားလူမျိုးရေးတက်မတော်ပြီးခဲ့တဲ့နိုဝင်ဘာလတည်းကစခဲ့တဲ့တိုက်ပွဲတွေဟာအခုဆိုရင်3လအတွင်းကိုဝင်ရောက်လာခဲ့ပါပြီ။ပြီးခဲ့တဲ့ရက်ပိုင်းတွင်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်နန်းခမ်းမြို့နယ်နဲ့နန်းဆန်မိုင်းတုံကုတ်ခိုင်စတဲ့ဒေသတွေမှာနှစ်ဖက်တက်တို့အကြားတိုက်ပွဲတွေကအတော်လေးကိုပြင်းပြင်းထန်ထန်ဖြစ်ပွားလာတာကြောင့်ထောင်ချီတဲ့ရှမ်းပလောင်ဒေသခံတွေဟာစစ်ပေးလွရာတွေစီကိုထွက်ပြေးနေကြရတာပါ။နှစ်ဖက်တက်တွေအကြားပဋိပက္ခပြည်လဲအောင်ဖြည့်ဆင်းနိုင်ဖို့အတွက် UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဘက်ကကြားဝင်ဖြည့်ဆင်းပေးဖို့စူးစမ်းနေပြီးညှိနှိုင်းမှုတွေလုပ်နေပေမဲ့တိကျတဲ့အဖြေရလက်မရသေးပါဘူး။လက်ရှိမှာအဲ့ဒီဒေသအခြေဆိုင်လက်နက်ကိုင်အဖွဲ့တွေကပြည်သူလူထုအပေါ်ညှဉ်းပန်းနှိပ်စက်မှုတွေတပ်ဖြတ်မှုတွေရှိနေတယ်ဆိုပြီးဒေသတွင်သတင်းတွေထွက်ပေါ်နေပါတယ်။ဒီသတင်းတွေနဲ့ပတ်သက်ပြီးအဲ့ဒီဒေသမှာအခြေဆိုင်နေတဲ့နှစ်ဖက်တက်ဖြစ်တဲ့TNL နဲ့ RCSS အဖွဲ့ဘက်ကတော့ညှင်းဆို့ထားပါတယ်။လက်လုံးမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲအနီးတိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေဟာစစ်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပြီးမထွက်ပြေးနိုင်ပဲရွာထဲမှာပိတ်မိနေတဲ့ပြည်သူတွေလည်းရှိနေတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောဆိုထားပါတယ်ရှင်။